လာမယ့်ရွေးကောက်ပွဲမှာလုံခြုံရေးအခြေအနေအရတချို့သောပြည်နယ်တွေကနေမြေဒေသတချို့မှာအချိန်မီမဲယုံဖွင့်လှစ်နိုင်ဖို့အခက်အခဲရှိနေတယ်လို့ရွေးကောက်ပွဲဆိုင်ရာဒေသအာဏာပိုင်တွေကပြောပါတယ်။ဒါအပြင်တချို့ဒေသတွေမှာတော့ပြီးခဲ့တဲ့သဘာဝဘေးအန္တရာယ်ကြောင့်ပျက်စီးမှုတွေအရမဲယုံတွေကိုပြောင်းရွှေ့ဖွင့်လှစ်တာပေါင်းပြီးတော့ဖွင့်လှစ်ရတာမျိုးတွေရှိမယ်လို့လည်းပြောပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီး VOA သတင်းဌာနမြန်မာပိုင်းကမေခါကပေးပို့ထားပါတယ်ရှင်။
တီတော်စုရွေးကောက်ပွဲကော်မရှင်ဥပဒေအခန်းအမှတ်၄ပုံမှန်၁၀စာလုံးအရာတဘာဝဘေးအန္တရာယ်ကြောင့်တော်၎င်းနေမြေလုံးကျုံရင်းရတော်၎င်းရွေးကောက်ပွဲကျင်းပနိုင်ရင်မရှိတဲ့မဲဆန္ဒနယ်တွေရဲ့ရွေးကောက်ပွဲတွေကိုရွှေ့ဆိုင်းခြင်းနဲ့ပယ်ဖျက်ခြင်းတို့ကိုတီတော်စုရွေးကောက်ပွဲကော်မရှင်ကဆောင်ရွက်နိုင်တယ်လို့ပြဌာန်းချက်ရှိပါတယ်။မဲယုံဖွင့်လှစ်ဖို့အခက်အခဲတွေရှိတယ်လို့ဒေတာကန်ရွေးကောက်ပွဲအာဏာပိုင်တွေဘက်ကဒီပြထမ်းချက်နဲ့အညီဆောင်ရွက်နိုင်ဖို့ကော်မရှင်ကပြင်ဆင်နေတယ်လို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ရုံးဒုတိယညွှန်ကြားရေးမှူးယာဒူးရှိသူတဦးက VOA ကိုခုလိုပြောဆိုလိုက်ပါတယ်
။အဲ့ဒါတော့ကွန်ဖရင့်ဆုံးဖြတ်စီတော့အမကျွန်တော်တို့ပြောနေကွန်ဖရင့်ဆုံးဖြတ်ပြီးမှထွက်လာမှာပါ။ခဏတော့ဆောင်ပါဦးမဆွဲမပြောနိုင်သေးဘူးပါခင်ဗျာ။
မေယုံကျင်းပမဲ့နေရာ3000ကျော်ရှိတဲ့စကိုင်းတိုင်းမှာမကြသေးခင်ကဖြစ်ပွားခဲ့တဲ့သဘာဝဘေးအန္တရာယ်တွေကြောင့်မေယုံတွေကိုနေရာပြောင်းဖွင့်လှစ်ဖို့ရှိတယ်လို့စကိုင်းတိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်ကအခုလိုပြောပါတယ်
။မေယုံမလုံနိုင်တဲ့နေရာတော့မရှိဘူးညီမလေး။ဟိုဒါမေယုံနေရာရွှေ့တဲ့နေရာတွေတော့ရှိတယ်။သူပြင်းတော့ဟိုကျွန်တော်အလုံးက3910ရှိတယ်လေ။အရင်တွက်ကတော့မပြောင်းဘူး။ဟိုဒါတမူးမြို့နေရာအိမ်မင်းသမီးရွာတို့ဘာလို့ဆိုရင်သူတို့ကဟိုတချို့ရွာရွှေ့လိုက်ရတာကိုရွှေ့ရွှေ့တဲ့နေရာမှာသူဥစားတဲ့ညောင်းစောင့်နေတယ်အဲ့စားတဲ့ညောင်းလေးမှာပဲမဲပေးဖို့ဆိုတော့နေရာပဲရွှေ့တော့မှာပေါ့ချို့တော့လဲပေါင်းတာတွေရှိတယ်အဲ့ကြတော့အသေးသေးကြတော့သူတို့မျိုးနယ်တွေမှာပဲအသေးသေးပြီးမယ်ကျွန်တော်တို့ရှိလဲတချို့လဲ70တချို့လဲလာသေးပေါ့လေ
အော်ဟုတ်လ
ားပြတ်သွားတာတော့မရှိဘူးဒီမှာကြီးရွာလူတွေပြည်သူတွေရွှေ့သွားတဲ့နေရာကိုပဲကျွန်တော်တို့ကအသိပြောင်းအဲ့မဲယုံရှိပေးမှာပေါ့လုံးဝမှစောက်ဘူးမရှိဘူးဆိုတဲ့နေရာဆိုရင်လဲစောက်ပေးဖို့ဒီအဲ့ကျွန်တော်တို့ဟိုစီစဉ်ထားပါတယ်ပြင်တော့အဲ့ရှိမှာတမူးမျိုးနယ်ရှိမယ်အဲ့နောက်ကလေးမျိုးနယ်မှာရှိမယ်မော်လိုက်အဲ့ဒီချင်းလေးမျိုးမှာလဲရှိနိုင်တယ်ပေါင်းပြင်မော်လိုက်ခန်းဒီတို့ဘာလို့ရှိကောင်းရှိနိုင်
ချန်တီနယ်အတွင်းမှာရှိတဲ့ပလောင်ကိုဝိုင်းအုတ်ချုပ်ခွင့်ရဒေတာကရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးဆန်းအောင်ကလည်းမဲယုံနေနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။မန်တုံမြို့နယ်ပေးဆောင်စခန်းတွေအတွက်ကျွန်တော်ကအဲ့ဒီမဲယုံကိုဟိုဤဆိုင်ရမှာပြောင်းရွှေ့ပေးရတယ်ဒီတစ်ခုချက်ပါပဲ။ကျန်ကအလုံးစောင့်နေတဲ့အနေအထားတွေရှိပါတယ်။ပြန်မဲထဲနေအောင်ဆိုကျွန်တော်တို့ကဤဆိုင်ရကိုပေါင်းပြီးထည့်ပေးရတာပေါ့။ဒီမန်တုံနဲ့ဤတဲ့ရွာပေါ့။
အော်မန်တုံနဲ့နေရ
တာ။ဂျန်နဲ့ဥစားဖြီးတော့ဒီနေ့ချက်ဖြီးတော့အဆင်ပြေနေတာပေါ့လေ
။
ဟော။ဒီပလောင်အဖွဲ့ကလည်းကျင်ညာစားပြီးဖြစ်ပါတယ်။ဒီမဲယုံကိုဖြစ်အောင်ဟိုပို့ပေါ့။သူတို့အနေနဲ့ဘာမှအနောက်ရှင်းမပေးဘူးဆိုတော့လေသူတို့ကကျင်ညာပြီးသားဖြစ်နေ။လွတ်လွတ်လပ်လပ်စီအောင်နိုင်နေပေါ့။ဟောပါသာရေးလူမျိုးရေးမထိခိုက်တဲ့စီအောင်ရေးမျိုးစင်အချိန်မီသူတို့အနေနဲ့လက်ခံတယ်ဆိုကျင်ညာတော့
မဲယုံကျင်းပမဲ့နေရာတထောင်ကျော်ရှိတဲ့ချင်းပြည်နယ်မှာလည်းတဘာဝဘေးအန္တရာယ်တွေကြောင့်မဲယုံပြောင်းရွှေ့ဖွင့်လှစ်မှုတွေလှုပ်ဆောင်ရမှာပါ။ဒါနဲ့ပတ်သက်ပြီးချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလန်အုပ်ကအခုလိုပြောပြပါတယ်
။ဟာခါမြို့ပေါ်မြို့ဟောင်းဇက်ကွက်ပေါ့နော်။အဲမြို့ဟောင်းဇက်ကွက်ရဲ့နောက်ဇက်ကွက်တစ်ခုရဲ့အဲဒါတော့ဇက်ကွက်လုံးမြို့တစ်မှာပြောင်းတော့ကျွန်တော်မဲစုံကမြို့တစ်မှာပဲပြောင်းပေးလိုက်တယ်တို့အနာမှာအဲ့ဒီအတိုင်းပါပဲဒီသွန်းဆောင်မြို့နယ်တို့ဘာလို့မှနည်းနည်းရှိတာလဲပဲအဲ့လိုပေါ့ခက်မှရှိတဲ့ခက်မနာမှာပဲကျွန်တော်မဲစုံကိုဆွိတ်ပေးလိုက်တယ်နောက်လူအပ်တာရှိရင်ကျွန်တော်မဲစုံနည်းနည်းပေါ့ဗျာသူပေးလိုက်တယ်အဲ့လိုပဲကျွန်တော်ကတော့အရှင်တစ်ပါပဲဒါထိခိုက်မှုမရှိပါဘူး
လက်ရှိမှာကချင်ပြည်နယ်မှာမဲယုံ100ကျော်နဲ့ကရင်ပြည်နယ်ဘက်မှာတော့ကျေးရွာ42ခုဟာဒေသတွင်းလုံခြုံရေးအခြေအနေကြောင့်မဲယုံမဖွင့်လှစ်နိုင်ဘူးလို့သက်ဆိုင်ရာပြည်နယ်ရွေးကောက်ပွဲကော်မရှင်တွေကပြောဆိုထားပါတယ်။ဒီလိုလုံခြုံရေးအခြေအနေကြောင့်ရွေးကောက်ပွဲကော်မရှင်ကနေမဲယုံမဖွင့်လှစ်နိုင်ခဲ့ရင်ဒေသခံတွေအတက်မဲပေးခွင့်တွေနစ်နာဆုံးရှုံးသွားမှာဖြစ်ပါတယ်။ပြည်နယ်နဲ့ဒေသအလိုက်ကော်မရှင်တွေဘက်ကမဲယုံဖွင့်နိုင်မှုရှိမရှိအခြေအနေတွေပေါ်မှာပြည်တော်စုရွေးကောက်ပွဲကော်မရှင်ဘက်ကစဉ်းစားနေစေဖြစ်တာမို့လက်ရှိအချိန်လေးထိမှာတော့ဘယ်နေရာတွေမှာမဲယုံဘယ်နှစ်ခုအချိန်မီမဖွင့်လှစ်နိုင်ဘူးဆိုတာကိုပြည်တော်စုရွေးကောက်ပွဲကော်မရှင်ကတိကျစွာထုတ်ပြန်နိုင်ခြင်းမရှိသေးပါဘူးရှင်။